Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ30ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532.51 နဲ့ line lab meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကဇုံလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမှာအသေးခံဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်သတင်းတော်9ဦးအပါအဝင်26ဦးသေဆုံးပါတယ်။ Syria အစိုးရတပ်စခန်းတွေကိုဒုံးကျဉ်နဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။မြန်မာနိုင်ငံကဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညီညွတ်ကောင်စီအဖွဲ့ဟာညနေပိုင်းကနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးညပိုင်းမှာတော့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမမျှသင်းအောင်နဲ့တင်ပြပေးပါမယ်ခင်ဗျာ
။အခုညဆက်ပြီးနားဆင်ရမယ့်သတင်းထွားလေးတွေမှာအီရန်နျူကလ িয়ার ရင်းနဲ့အမေရိကန်နျူကလ িয়ার သဘောတူညီချက်ကနှုတ်ထွက်မထွက်ဆိုတဲ့နိုင်ငံတကာသတင်းတပုတ်ပြီးနားဆင်ရမယ့်မြန်မာသတင်းလွှာမှာတော့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တပ်တမန်တွေဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့ဆုံပါတယ်
The UN Security Council does have the ability to refer the Myanmar government to the International Criminal Court, and that was one of the demands that they presented to the delegation.
ကုလကိုဝင်ခွင့်ပေးခြင်းအပြင်မြန်မာစစ်တပ်ကိုဖြောင်းပြနိုင်မယ့်အခွင့်အလမ်းဖြစ်တဲ့အကြောင်းဩစတြေးလျဘာမောက်ခတ်တဦးရဲ့သုံးသပ်ချက်ကိုနားဆင်ရမှာပါ။ Reuters သတင်းတောက်နှစ်ဦးအမှုကိုထောင်ချောက်ဆင်ဖန်စီတာဖြစ်ကြောင်းထွက်ဆိုခဲ့တဲ့တရလူပြတပ်တွေရဲရရှိကိုရဲစီကံဖောက်ဖျက်မှုနဲ့အယူခံကွင်ချေပခုခံကွင်မရှိပဲအေးအေးယူခံထားရတဲ့အခြေအနေနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲပြင်းထန်နေတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအသေးခံဘုံနှလုံးပေါက်ကွဲခဲ့တာကြောင့်သတင်းတော်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်ဒါအပြင်သတင်းတော်9ဦးနဲ့နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်အာဖဂန်နစ္စတန်တမိုင်းမှာသတင်းတောက်တွေအများဆုံးသေဆုံးဒဏ်ရာရခဲ့တဲ့ဒီတိုက်ခတ်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အစ္စလာမစ်စစ်တေကျအဖွဲ့ကထုတ်ပြန်တဲ့အမတ်သတင်းဌာနကတဆင့်ပြောပါတယ်အာဖဂန်သတင်းတောက်များဘေးကင်းလုံခြုံရေးကော်မတီ AJSC ကတော့သတင်းတောက်တွေသေဆုံးဒဏ်ရာရတာကိုအတိအပြုပြောကြားလိုက်ပြီးဒီတိုက်ခတ်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်လွတ်လပ်တဲ့ဥရောပအတန် RFR ကသတင်းတောက်မဟာရမ်ဒူရာနီအပါအဝင်အမျိုးသမီးသတင်းတောက်တူနဲ့တခြားသတင်းတောက်တူတို့လည်းတည်ဆုံသွားတယ်လို့ဆိုပါတယ် RFV အတန်လင်းဌာနကတခြားအမျိုးသား2ဦးလည်းတည်ဆုံနေတယ်ပါသွားတဲ့အပြင် AFV သတင်းဌာနကလည်းသူတို့ရဲ့ကာဘူးမြို့ကဓာတ်ပုံသတင်းထောက်ချုပ်ရှာမာရိုင်းလည်းတည်ဆုံသွားကြောင်းအတည်ပြုပြောဆိုပါတယ်တင်းလာနေကတိုက်ခိုက်မှုအတွင်းအာဖဂန်နိုင်ငံကနာမည်ကြီး A1 TV သတင်းဌာနကလည်းသူတို့ရဲ့ဝန်ထမ်း2ဦးတည်ဆုံသူတွေထဲမှာပါဝင်ကြောင်းအတည်ပြုပြောဆိုပါတယ်ဒီနေ့လာနေမနေ့ပိုင်းရုံးတက်ချိန်မှာအသေးခံဖောက်ခွဲရေးသမားကမော်တော်ဆိုင်ကယ်နဲ့အာဖဂန်ထောက်လှမ်းရေးဌာနရုံးချုပ်မှာအသေးခံဖောက်ခွဲခဲ့တာလို့မျက်မြင်သက်သေတွေနဲ့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ပထမပောက်ကွဲမှုအတွက်ကယ်ဆယ်ရေးလုပ်နေကြသူတွေထံကိုသတင်းတောက်အယောင်ဆောင်ထားသူကနောက်ထပ်အသေးခံဘုံတစ်လုံးနဲ့ဖောက်ခွဲခဲ့တာလို့ကာဘူးမြို့ရဲတပ်ဖွဲ့ကပြောပါတယ်
။တနင်္လာနေ့နောက်ပိုင်းကဟာမားနဲ့အလက်ပိုမှာရှိတဲ့ Syria စစ်ခြေစိုက်စခန်းတွေကိုဒုံးကျည်နဲ့တိုက်ခိုက်တာခံခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒီတိုက်ခိုက်မှုမှာဘယ်သူတာဝန်ရှိတယ်ဆိုတာနဲ့ထိခိုက်ပျက်စီးမှုနဲ့အသေးပျောက်စီးရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဟာမားကကုန်ပစ္စည်းတိုးလောင်ရုံတစ်ခုနဲ့အလက်ပိုနိုင်ငံတကာလေဆိပ်အနည်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအစ္စရေးလက်ချက်ဖြစ်ပြီးအီရန်အများစုပါဝင်တဲ့အမှုဒဏ်26ယောက်တည်ဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။လူခုနှစ်ဦးတေဆုံးခဲ့တဲ့ဒီလအစောပိုင်းကစီးရီးယားလေတိုက်အခြေလေတိကမှာရှင်လေတက်အခြေဆိုင်စခန်းတိုက်ခိုက်ခံရမှုမှာလဲအစ္စရေးကနောက်ွယ်ကကြိုးကင်ခဲ့တယ်လို့စီးရီးယားလူအခွင့်ရေးစောင့်ကြည့်ဖွဲ့ကတန်တရားရှိထားပါတယ်။သူတို့ရဲ့နယ်မြေနဲ့တိုက်လေရင်တွေကိုထိခိုက်တယ်လို့ယူဆရင်ပြင်းပြင်းထန်ထန်လက်တုံပြန်သွားမယ်လို့အစ္စရေးကကြိုတင်သတိပေးထားတာလည်းရှိပါတယ်။ Hezbollah စစ်သွေးကြွတွေကိုလက်နက်အထောက်ပံ့ပေးတဲ့အတွက်အစ္စရေးကအီရန်ကိုအပြစ်တင်ထားပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းကြားညီညာရေးရရှိအောင်ဆောင်ရွက်ရေးဟာအမေရိကန်ပြည်ထောင်စုအတွက်အမတန်အရေးပါတဲ့ဦးစားပေးလုပ်ငန်းရပ်ဖြစ်တာကြောင့်လိုအပ်တဲ့အကူအညီကိုပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတနင်္လာနေ့မှာပြောကြားလိုက်ပြီးပါလက်စတိုင်းတို့ဘက်ကလည်းနိုင်ငံရေးစကားဝိုင်းကိုပြန်လာဖို့တိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလူမျိုးတို့အတွက်အကောင်းဆုံးရလထွက်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ညီညာရေးရရှိအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်သွားမှာဖြစ်ကြောင်းဂျော်ဒန်နိုင်ငံရဲ့ဝန်ကြီး Ayman Safadi နဲ့ Amman မြို့မှာတွေ့ဆုံစဉ်ပြောပါတယ်။ မန်ကန်ရဲ့အဖြေဟာဘာဖြစ်တယ်ဆိုတာအစ္စရေးနဲ့ပါလက်စတိုင်းတို့ပဲဆုံဖြတ်ကြရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖြစ်နိုင်ခြေရှိတဲ့နှစ်နိုင်ငံတွန်တွဲတည်ရှိရေးဆိုတဲ့ရလဒ်ကိုလက်ခံမှာဖြစ်ကြောင်းပြောပါရယ်လက်ရှိပြည်ပခါကိုဖြည့်ရှင်းရေးဟာဒေတာရင်းရေရှည်တည်တံပြီးပြည်ပြည်စုံနဲ့ညီညာရေးရရှိရေးတို့အတွက်အဓိကတော့ချက်ဖြစ်ကြောင်းဂျော်ဒန်နိုင်ငံသားရေးဝန်ကြီးကလည်းပြောပါရယ်ဒါအပြင်နှစ်နိုင်ငံတွန်တွဲတည်ရှိရေးဟာအနာဂတ်အတွက်တခုတည်းသောအဖြေသာဖြစ်တယ်လို့ဂျော်ဒန်နိုင်ငံကယူဆထားကြောင်းလည်းဝန်ကြီးဆာဖာရီကပြောပါရယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ပြုလုပ်ဖို့ရှိတဲ့ထိပ်သီးဆင်းရဲပွဲကိုတောင်နဲ့မြောက်ကိုရီးယားကြားစစ်မဲ့ဆုံမှာကျင်းပကောင်းကျင်းပဖြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါရယ်တွေ့ဆုံဆွေးနွေးမှုကိုလက်ခံကျင်းပလို့ကြောင်းနိုင်ငံတော်များများကအဆိုပြုထားကြကြောင်းဒါပေမဲ့အဲ့ဒီလိုတတိယနိုင်ငံတစ်ခုမှကျင်းပတာထက်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာရှိတဲ့ Peace House ကို Freedom House မှာကျင်းပခြင်းအပြင်ပိုပြီးကိုစားပြုရာရောက်တယ်လို့ရေရှည်တီတန့်ပြီးပိုအလေးနဲ့ထားရရောက်စီမလားဆိုပြီး Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကမေးခွန်းထုတ်ထားပါတယ်။စနေနေ့ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဆွေးနွေးပြီးတဲ့နောက်မေလကုန်ဒါမှမဟုတ်ဇွန်လဆောင်းပိုင်းဆန်းပိုင်းလောက်မှာကျင်းပဖို့ရှိတဲ့ဒီတွေ့ဆုံဆွေးနွေးမှုအပေါ်သူ့အနေနဲ့အကောင်းမြင်သဘောထားရှိကြောင်းသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာပြောပါတယ်။ကင်ဂျွန်အွန်းနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားသမ္မတနဲ့အကျိုးရှိတဲ့ဆွေးနွေးမှုပြုလုပ်နိုင်ခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းနောက်ဆုံးဖြစ်ပေါ်မှုအခြေအနေတွေပြောပြခဲ့ကြောင်းသမ္မတထရမ့်က Twitter ကနေရေးသားခဲ့ပါတယ်ကိုရီးယားကျွန်းဆွယ်မှာဖြစ်ပေါ်နေတဲ့ရန်လုံမှုတွေအဆုံးသတ်ရေးအရင်ကထက်အများကြီးနှီးစပ်လာနေပြီဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအရေးပါတဲ့ခေါင်းဆောင်တွေကလည်းအပြုသဘောနဲ့ရှုမြင်နေကြပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့ပြည်ထောင်ခါကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာတော်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ဒါ့အပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာဒီကနေ့ညဦးပိုင်းမှာပဲတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အချိန်အတန်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မနေ့ဖြန်မှာတော့လုံခြုံရေးကောင်စီအဖွဲ့ဟာပြည်ပခါတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းမောင်တော်ကိုနေချင်းပြန်တောက်ရောက်ပြီးအဲဒီကအခြေအနေတွေကိုလေ့လာမှဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့တင်းတင်းကနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်ခဲ့ပြီးနေဇက်ကဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်တဲ့အရေးဟာမြန်မာဘက်အချမ်းကအခြေအနေတွေအပေါ်မူတည်နေတယ်လို့ဒီအဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီး Karen Pierce ကပြောပါတယ်။ရခိုင်ပြည်ပခါနဲ့ရိုဟင်ဂျာဒုက္ခသည်အရေးတို့နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမှုတွေရှိနေသလိုလူ့အခွင့်အရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကကင်တွယ်ဖြည့်ရှင်းရေးလုံခြုံရေးကောင်စီကလွှဲပြောင်းပေးဖို့လို့လာနေကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာတော့ရုရှားနဲ့တရုတ်တို့ကဒီလိုအခြေအနေကိုလိုလားကြဖို့မရပါဘူး။အခုရောက်လာတဲ့လုံခြုံရေးကောင်စီအဖွဲ့အနေနဲ့မနက်ဖြန်မှာတော့သူတို့ခီးစဉ်အဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲတပ်ဖွဲ့တွေကိုနိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့တွေအဖြစ်ပြောင်းလဲရေးယူရိုတန်း30အကုန်ကျခံတင်နန်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပတမကကခုခံကာကွယ်ပြောဆိုပါတယ်ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစေခဲ့တာပါလို့တရလူပြတက်တဲ့ရဲဝန်ထမ်းတဦးကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါဥရောပသမဂ္ဂတာဝန်မှကြီးခရစ်စတင်ဆက်မစ်ကမြန်မာနိုင်ငံမှာခင့်မိပြီးရိုးသားတဲ့တာဝန်ယူမှုရှိတဲ့ရဲတပ်ဖွဲ့လိုအပ်နေတယ်ဆိုတာရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကရှင်းရှင်းလင်းလင်းပြသနေတဲ့အကြောင်းနဲ့ဒီအတွက်အပြောင်းလဲတွေလုပ်ဖို့ EU ရဲ့အကူအညီထောက်ပံ့အရင်ကထက်ပိုပြီးလိုအပ်နေတဲ့အကြောင်းတုံ့ပြန်ပြောဆိုပါရတယ်2016နောက်ပိုင်းကစတင်ခဲ့တဲ့ MyPol လို့ခေါ်တဲ့ငါးနှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူခွင့်ရေးလိုက်နာပြီးကြားမခွဲခြားခြင်းမရှိတဲ့နိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့အဖြစ်အစစ်မြင့်တင်ပေးလို့ရင်ရည်ရွယ်လေ့ကျင့်ပေးခဲ့ပါတယ်2013ကလည်းဥရောပတမက္ခကငွေကြေးထောက်ပံ့ နဲ့အလားတူစီမံချက်တစ်ခုစတင်ခဲ့ပူပါရယ်ဒီတော်တွင်ဖမ်းဆီးတရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတေလူပြသက်တည်အဖြစ်ထွက်ဆိုခဲ့သူဒုရဲမှူးမိုးရံနိုင်ကိုလည်းရဲတပ်ဖွဲ့စီကံချိုးဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရတူကတနင်္ဂနွေနေ့ကပြောဆိုပါရယ်
တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းယီဟာအင်းနီချင်းမြောက်ကိုရီးယားနိုင်ငံကိုမကြခင်သွားရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပြီးရက်ပိုင်းအတွင်းသွားရောက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရဲ့ဖိတ်ကြားချက်အရမေလ2ရက်ကနေ3ရက်နေ့အထိ၄ရက်ကြာသွားရောက်မှာဖြစ်ကြောင်းတရုတ်အစိုးရကပြောပါတယ်။ခီးစဉ်အတွင်းဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကတော့ဒီကနေ့ထုတ်ပြန်တဲ့အချင်းယုံကြညာချက်မှာဖော်ပြထားခြင်းမရှိပါဘူး။မြောက်ကိုရီးယားကနျူကလ িয়ার စမ်းသတ်တဲ့နေရာတွေကိုမေလအတွင်းပိတ်ပစ်တဲ့အခါတောင်ကိုရီးယားကသတင်းတောက်တွေနဲ့ကြွန့်ကျင်သူတွေအမေရိကန်ကလေ့လာသူတွေကိုမြောက်ကိုရီးယားကောင်းဆောင်ကဖိတ်ကြားဖို့စီစဉ်ထားကြောင်းထိတိစီအိုဝဲနဲ့ပတ်သက်လို့တင်းငွေနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတပြောခွင့်ရယုံယုံချမ်းကပြောပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာတာကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်မလိုအပ်တော့ဘူးလို့ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကပြောကြားခဲ့တယ်ပြောကြခဲ့တာကိုကိုးကားပြီးတော့လဲတောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ခေါင်းဆောင်ကင်ဂျုံအွန်းတို့လာမဲ့သတင်းပတ်၃လေးပတ်အတွင်းပြုတ်လုမဲ့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား၃ဦးပြန်လွတ်ပေးတာနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်နောက်ကျောင်းပြန်လည်လို့မရတဲ့စီစစ်အတီးပြုတ်နိုင်တဲ့သဘောတူညီချက်မျိုးရနိုင်လိမ့်မယ်လို့ ABC သတင်းဌာနကအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်းပြောကြခဲ့ပါတယ်
AIDS ယောဂါကိုတိုက်ဖြတ်နေတဲ့ကုလသမဂ္ဂအေဂျင်စီ UNAIDS ကထိပ်တန်းရာရှိတူးနဲ့ပတ်သက်တဲ့လိမ်မိုင်းဆန်ရစော်ကားမှုမှာတိုင်ကြားချက်အစ်စ်တွေထပ်မံလက်ခံရရှိတဲ့အတွက်ဒီကိစ္စကိုပြန်လည်စုံစမ်းစစ်ဆေးနေပါတယ်။2015ခုနှစ်မေလကဘန်ကောက်မြို့ဟိုတယ်တစ်ခုမှာတဲခိုနေတော့အစ်စ်နိုင်ဝန်တန်းတူးပေါ်လိမ်မိုင်းဆန်ရအကြမ်းဖက်စော်ကားမှုရှိခဲ့တယ်ဆိုတဲ့ဒုတိယအမှုဆောင်ချုပ် Louis Lores ရဲ့အမှုကိစ္စကိုပြန်လည်စုံစမ်းစစ်ဆေးသွားမယ်လို့ UNH ပြောပါတယ်။ Mr. Lores ကတော့ဒီဆော့ဆဲချက်တွေကိုညှင်းဆန်ထားပါတယ်။ကုလသမဂ္ဂလက်ရောက်ခံ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဌာနတွင်စုံစမ်းစစ်ဆေးရေးရုံးကလုံလောက်တဲ့သက်တမ်းမရှိဘူးဆိုပြီးစက်တင်ဘာလကဒီအမှုကိုပတ်လည်ခဲ့တာပ
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်မြသင်းအောင်တို့ပြောပြပေးသွားတာပါအခုနောက်ဆုံးရထားတဲ့သတင်းလှတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားမယ်အထက်မှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာမှာအီရန်နျူကလ িয়ার အရေးနဲ့စပါမယ်ရှင်အီရန်နျူကလ িয়ার သဘောတူညီချက်ပြင်လို့မရရင်တော့အမေရိကန်တို့နှုတ်ထွက်မယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအရှေ့အလယ်ပိုင်းနဲ့ဥရောပမဟာမိတ်တွေကိုပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့မှာနိုင်ငံသားရေးဝန်ကြီးအဖြစ်ကျန်းသစ်စာကျင်းဆိုပြီးနောက်နိုင်ပိုင်းအတွင်းမှာပဲဝန်ကြီးပွန်ပေယိုပထမဆုံးဂျီပခီးစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကမြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့နေတိုအစည်းအဝေးကိုတက်ရောက်ပြီးနိုင်ငံသားရေးဝန်ကြီးကဆော်ဒီအာရေဗျ၊အစ္စရေးနဲ့ဂျော်ဒန်နိုင်ငံတို့ကိုခီးဆက်ခဲ့တာပါ။ဒီဆွေးနွေးပွဲတွေမှာတော့ဒေတာရင်းအီရန်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးခဲ့တဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းဆောင်ပါကိုမှတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။အရှေ့လေပိုင်းဒေတာကိုလွှမ်းမိုးချေလှယ်ဖို့အီရန်ရဲ့ကြိုးပမ်းမှုနောက်သူ့ရဲ့နျူကလ িয়ার ရည်မှန်းချက်အပေါ်မှာအမေရိကန်ကအလွန်စိုးရိမ်ကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကမဟာမိတ်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးနိုင်ငံ6ခုနဲ့အီရန်ကြား2015ခုနှစ်ကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတရဲ့အစီအစဉ်ကိုလည်းအတိပြုပြောဆိုခဲ့ပါတယ်
။ Regarding the JCPOA, President Trump's been pretty clear.
လုံဆောင်ပူပေါင်းဆောင်ရွက်ရေးအစီအစဉ် JCPOA နဲ့ပတ်သက်လို့တော့သမ္မတ Trump ကရှင်းရှင်းလင်းလင်းရှိထားပြပါပြီ။ဒီသဘောတူညီချက်ကအပြည့်အနာစာရီများလာပါတယ်။ဒီသဘောတူညီချက်ကိုပြင်ဆင်နိုင်ရေးကြိုးစားဖို့အစိုးရကိုညွှန်ကြားထားပြီးတကယ်လို့ပြင်လို့မရဘူးဆိုရင်သဘောတူညီချက်ကနေနှုတ်ထွက်မှာပါ။ရှင်းပါလား။
ဒီသဘောတူညီချက်ကိုစပြီးဆွေးနွေးစဉ်အချိန်ကတည်းကစလို့ Israel ဘက်ကတော့ခါခါတီးတီးစန့်ကျင်နေတာပါ American နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးမှုမှာတော့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသမ္မတ Trump ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ
် The people thought that Iran's aggression would be moderated as a result of signing the
nuclear သဘောတူညီချက်မှာလက်မှတ်ရေးထိုးလိုက်တာကြောင့် Iran ရဲ့ရန်လိုကျူးကျော်မှုတွေကရောပါသွားမယ်လို့ထင်မြင်ခဲ့ကြပေမဲ့စန့်ကျင်ဘက်တွေပဲဖြစ်လာတာပါ။အီရန်ကနိုင်ငံတနိုင်ငံပြီးတနိုင်ငံဝါမျိုးကိုကြိုးပမ်းနေတာပါ။သူ့ရဲ့လုပ်ရက်တွေကိုရပ်ရပါမယ်။နျူကလ িয়ার ဘုံးပိုင်ဆိုင်ဖို့ကြိုးပမ်းမှုတွေရပ်ရပါမယ်။ရန်လိုကျူးကျော်မှုတွေလည်းရပ်ရပါမယ်။ဒီခြေအနေတွေကိုရပ်တန့်သွားစေရည်အတွက်အ တူတကွဆောင်ရွက်ကြဖို့ကျွန်တော်တို့ပိုင်းဖြတ်ထားပါတယ်
။ရှင်မြန်နိုင်ငံကဟူတီသဘုံတွေနောက်ဟာမတ်စ်တို့လိုအကြမ်းဖက်အဖွဲ့အစည်းတွေစစ်သွေးကြွတွေကိုအီရန်ဘက်ကထောက်ပံ့ပေးနေပြီးဒေသတစ်ခုလုံးမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကစွပ်စွဲပါတယ်
။ In Yemen, Iran continues to support the violent Houthi
ရှင်မြန်နိုင်ငံမှာဆိုရင်လည်းအကြမ်းဖက်ဟူတီသဘုံတွေကိုအီရန်ဘက်ကစစ်အုံဆောင်တွေငွေကြေးနဲ့သင်တန်းတွေပေးနေပြီးတော့ဆက်လက်ထောက်ပံ့ပေးနေပါတယ်။ဒါကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တာပါ။
အီရန်ဘက်ကတော့အခုချိန်ထိသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်နေတဲ့အနေအထားရှိပြီးပြင်ဆင်ချက်တွေလက်သင့်မခံဘူးလို့ပြောဆိုထားတာပါ။အီရန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတွေလည်းဒီအခြေအနေနဲ့ပတ်သက်ပြီးပြီးခဲ့တဲ့စနေနေ့ကဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်ကနိုင်ငံတကာဂရီကဝတ်တွေကိုချိုးဖောက်နေတယ်လို့လည်းအီရန်အစိုးရအရာရှိတွေကစွပ်စွဲပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဖက်ဇာရစ်ကအခုလိုပြောပါတယ်။
Apart from not honoring his own obligations,
Tubaka Laina Sanyame Tawan ni Greek wood de along go Laina Sound Thaimu Mi Shi Be Iran Pitu ri Atwet Lat Tin Makhan Nai Ne Ma Mya Ta De Sin Myin Si Gan Dit De Cha Ma Nai Yi Sa Pi Lou Saung Ni Da Ba
La Me Mela 12 Ya Ni Ma American Tamara Trump Ga Iran Tabor Tu Nyi Che Go Thap Pi Ati Ma Pyu Bu So Yin No Iran Apo American Ye Dan Khat Pai So Mu Go Pyan Le Chin Tong Nai Ma Ba အမေရိကန်နိုင်ငံဆိုင်ဝင်ကြီးပွန်ပီယိုရဲ့အရှိအလဲပိုင်းခီးစဉ်အတွင်မှာတော့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဒေတာရင်းမဟာမိတ်တွေစီးစီးလုံးလုံးနဲ့ထောက်ခံကြဖို့တိုက်တွန်းခဲ့ပါတယ်ရှင်
။အီရန်နျူကလ িয়ার အရေးနဲ့အမေရိကန်နိုင်ငံဆိုင်ဝင်ကြီးတဲ့ရဲ့ပထမဆုံးပြပခီးစဉ်တွေအကြောင်းမှတ်သင်ကြေညာပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းအချင်းအတော်ကြားတွေ့ဆုံခဲ့ပါတယ်။မနေ့ဖန်မှာတော့ရခိုင်မြောက်ပိုင်းဒေသပရိပက္ခဖြစ်ပွားရာဒေသကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်ကိုကျသွားရောက်လေ့လာကြမှာပါ။ဒီခီးစဉ်ဟာကုလသမဂ္ဂအတွက်ရောမြန်မာအစိုးရအတွက်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ပါအရေးပါတဲ့ခီးစဉ်ဖြစ်မယ်လို့ယူဆကြပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညွန်ဦးကဆက်ပြီးပြောပြမှာပါရှင်။
မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကတွေ့ဆုံခဲ့ပြီးရခိုင်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရရဲ့လက်ရှိကင်တွယ်ဖြည့်ရှင်းဆောင်ရွက်မှုတွေပေါ်မှာဆွေးနွေးခဲ့ကြပုံရပါတယ်။အဲဒီနောက်မှာတော့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နှစ်နာရီကြာအောင်လို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။အဲဒီနောက်လွှတ်တော်ဘက်ကတာဝန်ရှိသူချုပ်နဲ့တွေ့ဆုံလို့ပဲအရက်ဖက်အဖွဲ့အစည်းတွေကပုဂ္ဂိုလ်တချို့ကိုလည်းနေပြီးတော့မှတွေ့ဆုံပါတယ်။မနေ့ပြန်ကြရင်တော့ရခိုင်မြောက်ပိုင်းမောင်းနှောကိုနေချင်းမြန်ခီးသွားပြီးတော့အဲဒီကခြေနေကိုလေ့လာကြမှာဖြစ်ပါတယ်ဒီကိုစလေဖွဲ့ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးနေဆက်မှာရှိတဲ့ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလူတွေနေရပြန်နိုင်ရေးဟာမြန်မာဘက်ချမ်းအခြေအနေပေါ်မှာတည်နေတယ်လို့ဒီဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီးကရန်ပီယက်စ်ကပြောပါတယ်ဒါကြောင့်လည်းဒီပြဿနာပြည်လည်ရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့အနေနဲ့ကြည့်မယ်လို့ဆိုခဲ့ပါတယ်
Anger came from Myanmar, and the solution must lie in Myanmar. They must be allowed to go home.
တို့ကမြန်မာပြည်ကလာလာဖြစ်လို့ပြဿနာရဲ့အဖြေဟာမြန်မာနိုင်ငံပေါ်မှာမူတည်နေပါတယ်။စိတ်ချလုံခြုံရတဲ့အခြေအနေအောက်မှာတို့နေအိမ်တွေကိုပြန်ခွင့်ရရပါလိမ့်မယ်။မြန်မာဆိုရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာသိလိုပါတယ်။လူကြွေးကောင်စီအနေနဲ့ကတော့ရိုဂျာတွေကိုအခုကြီးဖြစ်စေမဲ့ဆုပ်ဖြတ်ချက်တွေမှာပူပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့တိုးတက်မှုတွေအတွက်ထောက်ခံအားပေးသွားမှာပါ
။ရခိုင်ပြည်ပခနဲ့ရိုဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့ကင်တွယ်ဖြေရှင်းရေးလူမျိုးကောင်စီဘက်ကလွှဲပြောင်းပေးဖို့လူလာကြပါတယ်။ဒါပေမဲ့လည်းလူမျိုးကောင်စီတဲမှာတော့ရုရှားတရုတ်တို့ကဒီလိုမျိုးအခြေအနေကိုလူလာပုံမရပါဘူး။အခုခီးစဉ်မှာကုလသမဂ္ဂလူမျိုးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံကတန်တမန်တွေလည်းပါကြပါရတယ်။ရုရှားနဲ့တရုတ်တန်တမန်နှစ်ဦးစလုံးကတော့ဒီပြဿနာဟာအင်ပတန်ရှုပ်ထွေးတာကြောင့်မလို့အပြုသဘောဆောင်ပြီးတော့ဖြေရှင်းရမယ်။ပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းနိုင်ဖို့မျှော်လင့်လို့မရတဲ့အကြောင်းပြောပါရတယ်။လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကင်တွေဖြေရှင်းမှုအပေါ်ပြစ်တင်ဝေဖန်သလိုဒီအတွက်နိုင်ငံတကာဖိအားတွေတိုးမြှင့်ပေးဖို့လူမျိုးကောင်စီကိုတိုက်တွန်းနေပါရတယ်။အထူးသဖြင့်တော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာခုံရုံးကကင်တွယ်အရေးယူဖို့လူမျိုးကောင်စီကနေပြီးတော့ဆုံးဖြတ်တင်တယ်လို့ HRW လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ
် The other thing the Security Council should do is to refer
လုံခြုံရေးကောင်စီအနေနဲ့တခြားလုံနိုင်တာကတော့ရခိုင်ပြည်နာကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးဖို့ပါ Ranger တွေအပေါ်ကျူးလွန်တာတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ရှင်းရှင်းလင်းလင်းကိုရှိထားပြီး ICC ကနေအပြစ်ပေးအရေးယူရပါမယ
်ရခိုင်မြောက်ပိုင်းမှာ Ranger တွေအပေါ်မှာကျူးလွန်မှုဟာလူမျိုးတုံးသတ်ဖြတ်မှု Genocide ဖြစ်နိုင်ပေါ်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအပါအဝင်အခြားကုလသမဂ္ဂအရာရှိကြီးတွေလူခွင့်တောင်းဝန်ရှိသူတွေရဲ့အစီရင်ခံစာတွေပြောကြားချက်တွေမှာပါရှိပါတယ်ကုလသမဂ္ဂရဲ့အာဏာအကြီးဆုံးလုံခြုံရေးကောင်စီအနေနဲ့ကတော့ဒါကူအခုတချိန်မှာကိုရိုင်းကိုကြလိလာစုံစမ်းနိုင်မှာပါ။မွန်နစ်စကစ်မိုဟာဩစတြေးလျနိုင်ငံတက်စ်မနီယာတက္ကသိုလ်ကပရော်ဖက်ဆာတဦးဖြစ်ပါတယ်။ရခိုင်ပြည်နယ်တဲ့ကုလသမဂ္ဂအဖွဲ့တွေဝင်ရောက်ခွင့်ပေးခြင်းအဖြစ်အခြေအနေတွေကောင်းလာနိုင်တယ်ဆိုတာကိုမြန်မာစစ်တပ်ကသတင်းစကားပေးနိုင်မယ်လို့သူအနေနဲ့ယူဆပါတယ
်။ Well, as the residents of the refugee camps
are aware, the UN Commission in Myanmar ဆိုရကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးနိုင်တယ်ဆိုတာကိုဒုက္ခသည်တွေကကောင်းကောင်းသိထားပါတယ်။ဒါကြောင့်လည်းမြန်မာဆိုရကို ICC တင်မို့ဟာသူတို့ရဲ့တောင်းဆိုချက်တစ်ခုပါ။နောက်တစ်ခုကတော့သူတို့နေရပြန်ရေးကိစ္စမှာကုလသမဂ္ဂကနေကြီးကြပ်ဆောင်ရွက်ပေးဖို့ပါ။ဒါဟာမြန်မာစစ်တပ်ကိုဖြောင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုပါ။ရခိုင်ဒေသကိုကုလသမဂ္ဂဝင်ခွင့်ပေးလိုက်ခြင်းအပြင် ICC အတင်ခံရမယ့်အရေးကနေရှောင်နိုင်မယ်ဆိုတာတောင်ဆန်းစုကြည်အနေနဲ့သူတို့ကိုအကြံကောင်းပေးနိုင်ပါတယ်
။အခုလာရောက်တဲ့လူညွန်းကောင်စီအဖွဲ့အနေနဲ့မနှက်ဖြန်ကြရင်တော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူညွန်းကောင်စီမှာပြန်လည်သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံဦးစူးစီးတင်ပြခဲ့တာပါရှင်။အခု writer သတင်းတောက်နှစ်ဦးရဲ့အမှုနောက်ဆက်တွဲတရလူပြတ်သက်တွေရဲ့အရာရှိအရေးယူခံထားရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ writer သတင်းဌာနကသတင်းတောက်နှစ်ဦးအမှုနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးခံနေရတဲ့ဒုရဲမှုမိုးရနိုင်ကိုရဲတရားရုံးကရဲစည်းကမ်းဖောက်ဖျက်မှုနဲ့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်တယ်လို့ဒုရဲမှုမိုးရနိုင်ရဲ့ဇနီးကပြောပါရတယ်။ထောင်ဒဏ်ချမှတ်ကြောင်းအကြောင်းကြားလာပေမဲ့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့လည်းဇနီးကသူ့ဇနီးကဆိုပါရတယ်။လက်ရှိမှာအင်းစိန်ထောင်မှာအပြစ်ပေးခံနေရတဲ့ဒုရဲမှုမိုးရနိုင်ဟာတီစဲရဲစည်းကမ်းဖောက်ဖျက်မှုဥပဒေအရခုခံခြေပတ်ပိုင်ခွင့်အယူခံပိုင်ခွင့်မရှိဘဲနဲ့အရေးယူခံထားရတာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင
်ဖမ်းဆီးတရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရလူပြတတ်တဲ့အဖြစ်ထွက်ဆိုခဲ့သူဒုရဲမှုမိုးရနိုင်ကိုရဲစည်းကမ်းဖောက်ဖျက်မှုဥပဒေအခန်း16ခနဲ့အခန်း22အရာအေးအေးယူလိုက်တာဖြစ်ပါတယ်။ဒူရဲမှုမိုးရနိုင်ရဲ့ဇနီးဒေါ်တူတူကခင်မွန်ဖြစ်သူအေးအေးယူခံရတာကိုပြည်ထရေးကတရားဝင်အကြောင်းကြားလာပြီဖြစ်ကြောင်းအင်းစိန်ထောင်မှာထားတယ်ဆိုတဲ့အကြောင်းသာသိထားပေမဲ့ခုထိတွေးခွင့်မရသေးတဲ့အကြောင်း VOE ကိုပြောပြလာပါတယ်။ဖမ်းဆီးခံထားရတာဟာပြီးခဲ့တဲ့ဒီဇင်ဘာ12ရက်ထဲကဖြစ်ပြီးမိသားစုနဲ့တွေးခွင့်မရသေးတာအခုဆိုရက်ပေါင်း100နီးပါးဖြစ်နေပြီဖြစ်ပါတယ်။ခင်မွန်ဖြစ်သူနဲ့ပတ်သက်လို့ဒေါ်တူတူက VOA ကိုပြောပြလာတာကတော့
ဟုတ်ကြမမမကဟိုသူတို့တွေလုပ်ပြီးတော့ခံရတာလေလက်ကိုခံရတာပဲနောက်ဆုံးတော့ဟုတ်တယ
်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရတွေနဲ့ပြည်ထရေးအမြဲတမ်းအတွင်းဝင်စီကိုဆက်သွယ်မေးမြန်းခဲ့ပြီးပေအတိအကျမပြောဘဲဖြေကြားဖို့ညှဉ်းဆန်းကြပါတယ်ဘယ်ရဲတရားရုံးကနေစစ်ဆေးစီရင်ခဲ့တယ်ဆိုတာလဲအတိအကျမသိရသေးပါဘူးဖန်စီခံရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမိန်ရာထောင်ချောက်ဆင်ဖမ်းခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရားခွင်မှာဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမိန်ဆိုတာကိုရဲမှုချုပ်တင်ကူကူကညွှန်ကြားခဲ့တယ်လို့လည်းသူကထွက်ဆိုထားပါတယ်။အဲ့ဒီထွက်ဆိုချက်နဲ့ပတ်သက်ပြီးသူဟာယုံကြည်တိုက်တဲ့တပ်သေးတအုပ်ဟုတ်မဟုတ်တရားရုံးကဆုံးဖြတ်ချက်ပေးဖို့ရှိနေပါတယ်။အဲ့ဒီနေ့မှာလည်းဒူရဲမှုမိုးရံနိုင်ကိုစင့်ခေါ်ထားဖို့တရားသူကြီးကပြီးခဲ့တဲ့ယုံကြည်ကပြောဆိုထားပါတယ်ရိုက်တာသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာမှာဖမ်းဆီးခဲ့ပြီးတဲ့နောက်ကိုဝါလုံးနဲ့ဆက်သွယ်ပြောဆိုခဲ့မှုတွေရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပြီးအဲ့ဒီတဲကမှဒူရဲမှုမိုးရံနိုင်တဲ့တက်ချက်ကြီးခင်မောင်လင်းတို့ကိုဆက်ပြီးဖမ်းဆီးခဲ့တာပါတက်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့သတင်းတစ်ခုခုကိုတော့အခုချိန်ထိမသိရသေးသလိုဒါနဲ့ပတ်သက်လို့အစိုးရဘက်ကသတင်းအမှောင်ချထားစေပါအခုအရေးယူလိုက်တဲ့ရဲစည်းကမ်းထိန်းသိမ်းရေးဥပဒေအရဒူရဲမှုမိုးရံနိုင်ဟာဘာမှခုခံခွင့်ခြေပပိုင်ခွင့်မရှိဘဲအရေးယူခံလိုက်ရတာဖြစ်တယ်လို့ရဲဝင်နှန်းဟောင်းတွေကဆိုကြပါတယ်။လက်ရှိရဲဝင်နှန်းစီကံထိန်းသိမ်းရေးဥပဒေဖော်ပြချက်အရစီကံဖောက်ပြက်တယ်လို့ကျူးလွန်ကြောင်းဆုံးဖြတ်ခံရသူကိုထောင်တစ်နှစ်ချပိုင်ခွင့်ရှိတယ်ဆိုပြီးဖော်ပြထားပေမဲ့အဲ့ဒီဆွဆွဲခံရသူဟာတကယ်ဖောက်ပြက်ခြင်းရှိမရှိအတွက်ကိုကိုခုခံပိုင်ခွင့်နဲ့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ် ပြန်လဲအယူခံပိုင်ခွင့်ပေးမထားတဲ့ဥပဒေတစ်ခုဖြစ်တာကြောင့်ဒီဥပဒေဟာလူအခွင့်အရေးချိုးဖောက်ခံရတဲ့ဥပဒေတစ်ခုသာဖြစ်တယ်လို့ဝေဖန်လိုက်သူကတော့ရဲဝင်နန်းဟောင်းတဦးဖြစ်တဲ့ကိုမြတ်သူဟိမာဒီဥပဒေနဲ့ပတ်သက်လို့သူကအခုလိုရှင်းပြလာတာပါ
ခုခံပိုင်ခွင့်ကမရှိဘူးဗျသူကဒီရဲစခန်းသိမ်းသိမ်းဥပဒေနဲ့အရေးယူလိုက်ပြီဆိုရင်ပထမဆုံးစုံစမ်းစစ်ဆေးခုံရုံးပေါ့နော်စုံခုံဖွဲ့ပြီးဆက်လိုက်ပြီးဆက်ပြီးလို့ရှိရင်အသက်ရဲ့အကျဉ်းချုပ်ရေးယူတယ်ပေါ့ပြီးရင်ရဲတရားရုံးဖွဲ့လိုက်တယ်အဲ့ရဲတရားရုံးဖွဲ့တဲ့ပုံမှာအတရားပြည်ကြီးရှိမယ်တကယ်လို့ပဲရှိတယ်ရှိမယ်တရားဆန်ဘက်ကရှိနေရှိဒီရဲတရားရုံးခုံရုံးကလည်းဖွဲ့စည်းပုံရတာဥပဒေရတာသူကဖွဲ့လိုက်တာပဲဒီတရားဆန်ဘက်ကရှိနေဆိုရဲသူကလည်းကျွန်တော်ရဲဝင်နိုင်မယ်ရဲဝင်နိုင်မယ်ဖြစ်တဲ့အတွက် तू ကသူလဲရတဲ့သူ့ရဲ့အမှုတယ်ပေါ့သူ့ရဲ့အမှုတယ်ရှိရနေပြီးတော့မှန်တယ်မှားတယ်ဆိုတဲ့ဟာကိုမပြောရရဘူးပြောလို့လည်းမရဘူ
းအရင်စစ်ဘိုလ်ချုပ်ဟောင်းဦးခင်ညွန်လက်ထက်ကရေးဆွဲခဲ့တယ်ဆိုတဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေဟာလူခွင့်ရေးချိုးပေါက်ခံထားရတဲ့ဥပဒေတစ်ခုဖြစ်တယ်လို့မတရားသဖြင့်အရေးယူနိုင်တဲ့ဥပဒေတစ်ခုလည်းဖြစ်တယ်လို့သူကထောက်ပြသွားပါတယ်
။ရဲစခန်းထိန်းသိမ်းဥပဒေကလူခွင့်ရေးကိုလုံးဝကိုအပြည့်အဝကိုကျွန်တော်တို့ကချိုးပေါက်ခံရတာရဲဝင်နေတာလူမှုရေးရမုန်းတီးတော့တော်တော့မနာလူလို့တော်တော့ဒီစေပြီးတော့အဲ့လိုတိုင်တာမျိုးတွေအများကြီးကြုံတွေ့ဘူးတယ်။အဲ့လိုတိုင်တဲ့အခါမှာဒီတိုင်စာကိုဆစ်လိုက်ပြီးဆစ်လိုက်လို့မပေါ်ပါဘူးမပေါ်ပါဘူးဆိုရင်ရဲစခန်းထိန်းသိမ်းဥပဒေပုံမှန်22ရစနစ်ကျနာစွာမလုံနိုင်ဘူးဆိုတဲ့ဆွဲချက်နဲ့ကျွန်တော်တို့အရေးယူခံရတာပဲအနည်းဆုံးတော့မှင်နေမြင်ကြတော့ထိတာပဲမှင်နေ40ဆိုရင်ကျွန်တော်တို့ကရာထူးတို့ရက်ဆိုင်သွားပြီပြင်စင်ယူရင်တော့လောကောအဲ့ယူတဲ့ခါမှာအဲ့မှင်နေ40ကအဲ့ပြင်စင်ထိကိုပါလာ
ဒူရဲမှုမိုးရံနိုင်ဟာရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုခွင့်ပြုချက်မရှိဘဲအင်တာဗျူးဖြေဆိုခဲ့တဲ့ဆိုပြီးရဲစည်းကမ်းထိမ့်သိမ်းရေးဥပဒေ16ခါနဲ့ထိမ့်သိမ်းခံထားရပြီးမှအခုလိုအရေးယူခံခဲ့ရတာဖြစ်ပါတယ်ရှင်
လက်ရှိရွေးကောက်တင်မြောက်ခံရတဲ့လွတ်တော်မတ်တွေဟာမိမိတို့ကိုစားပြုတဲ့မဲဆန္ဒရှင်ပြည်သူတွေကိုအမှန်တကယ်ကိုစားပြုပြီးပြည်သူတွေရဲ့လိုအပ်ချက်တွေကိုလှုံ့ဆော်ပေးနေကြတယ်လို့ထင်ပါသလားတက်တန်းနှစ်နှစ်ကျော်ရှိလာပြီဖြစ်တဲ့လွတ်တော်နဲ့လက်ရှိအမှတ်တွေပေါ်ဒေါတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်1-2-3-2-9-9-9-5လေးကိုပဲဖြစ်ဖြစ်အင်္ဂါနေ့ညမတိုင်ခင်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ Facebook VOA Burmese News မှာမှတ်ချက်ပေးပြီးတော့ပဲဖြစ်ဖြစ်ပါဝင်ဆွေးနွေးနိုင်ပါတယ်အင်္ဂါညဒိုင်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါညဒိုင်ရိုက်လိုင်းကကြိုဆိုနေပါတယ်ရှင် BBC နဲ့ RFA သတင်းတောက်ဟောင်းဦးစိန်ကျော်လိုင်ဟာ2018ခုနှစ်ဧပြီလ29ရက်မနေ့တနင်္ဂနွေနေ့မှာသူ့ဇာတိတောင်သာဝဲလောင်ရွာသစ်မှာကွယ်လွန်သွားတယ်လို့တငယ်ချင်းဖြစ်သူသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးဦးတန်းညွန်ဝင်းကပြောပါတယ
်။မူလကလူအောင်နှလုံးရောဂါရှိနှလုံးအဆုတ်ရှင်ထဲလာတယ်။လမ်းတွေဘာတွေအများကြီးမလျှောက်နိုင်ဘူး။ဘုံမခံနိုင်ဘူး။အခုဖြစ်သွားတဲ့ကိစ္စကလူကစီယူက400ဖြစ်သွားတယ်စီယူကဒါတက်သွားတဲ့ခါကျတော့တိုက်နေစီယူပူတယ်စီယူရောတယ်ကျတော့လူကလုံသွားပြီးဆုံးသွားပြီးမနေ့မနေ့ရှင်းနေခွဲဆုံးပါအခုကျွန်တော်တို့တုတ်လာမှာဒီရှားတော့မှာပါတရခုတည်နေတာ
ဦးစိန်ကျော်လိုင်းကဒီတည်င်းဌာနမှာလှုပ်လှုပ်တော့
နောက်
ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူလှုပ်ရှားဆောင်ရွက်ခဲ့တာတွေအများကြီးပါသူပံ့ပိုးပေးတဲ့တည်င်းအမှန်တရားကိုလိုက်ပေးတာတွေအများကြီးရှိပါတယ်အခုအစိုးရဖွဲ့နေတဲ့ဒီလိုလူမျိုးတယောက်ဆုံးရှုံးသွားတာဗာများပြောကြမှာလေ
လူအကြံပြုတာတွေလည်းအများကြီးရှိတယ်ထောက်ပြတာလည်းအများကြီးရှိတယ်သူကညမတာပါပဲ energy ဆိုးတော့ဆိုပြီးတော့လည်းအကောင့်ကြီးတွေလည်းကျွန်တော်တို့မရေးပါဘူးအကောင့်ကြီးတွေလည်းမပြောပါဘူးလူဖြစ်စ်ဖြစ်တဲ့မှာများသေးပါဘူးအဲ့ဒီအမှန်တိုင်းထောက်တာမျိုးအများကြီးလုပ်ပေးပါတယ်ကျွန်တော်အားရပါတယ်ဒီပြင်ကျွန်တော်ကိုအများကြီးအကြံဉာဏ်ပေးပါတယ်တကယ်ဆိုညမတာကိုပြောပါတယ်ဒီဝီဇီရင်းနဲ့ပတ်သက်ပြီးတော့တနည်းအားဖြင့်ငွေငွေရင်းနဲ့ပတ်သက်ပြီးတော့သူတင်းသမားတယောက်အနည်းနဲ့တောင်းကြည့်ဦးမကပါဘူးလွန်ထွက်နေအောင်လုပ်သွားတာပါသူစည်းတွေကျွန်တော်တို့အများကြီးအမှတ်တရဖြစ်ရပါတယ်အများကြီးလည်းနမတတ်တာဖြစ်ရပါတယ
်ဖာကေဂျဲမူဦးတာလိုက်မိခင်တော်ထွေးစိန်တို့ရဲ့တာဖြစ်သူအသက်66နှစ်ရှိပြီဖြစ်တဲ့ဦးစိန်ကျော်လိုက်မှာညီကိုမောင်နှမ5ယောက်ရှိပါတယ်တနင်္ဂနွေနေ့မှာကွယ်လွန်ခဲ့တဲ့သူကိုဒီဝဲလောင်ကဆက်ဆင်းဆဲရွာတုတ်တန်မှာတနင်္လာနေ့မှာပဲမြေမြုပ်တကြူခဲ့ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်
ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2018ခုနှစ် April 30ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 52တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်။အခုည7နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ Blogger တွေပြောသမျှနဲ့အတူသူယုံကြည်ရာကဏ္ဍမှာက
ကျုံပိုင်းဆိုင်ရာတွေ Blog ကြီးပဲတိုးတက်စိတ်ပိုင်းဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲ။အခုနဖြစ်တင်တာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလောက်ပါပြီးတော့ပြီးတဲ့ချိန်မှာစာဝင်ကြတ
ယ်။အမေရိကန်ပြည်ထောင်စုညူးယောက်ပြည်နယ်ကဦးလင်းအောင်ရဲ့ယုံကြည်ရာကိုနားဆင်ရမှာပါ။နောက်ပိုင်းမှာတက်တန်အောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာလက်တလောတိုးတက်နေပြီးလာမယ့်နှစ်နှစ်အတွင်းဆက်ပြီးတိုးတက်မယ့်အလားအလာတွေရှိနေတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအလားအလာခန့်မှန်းချက်အစီရင်ခံစာမှဖော်ပြထားပါတယ်။ဒါပေမဲ့တိုးတက်မှုကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရှိနေပြီးမူဝါဒချမှတ်သူတွေအနေနဲ့လက်ရှိအချိန်ကောင်းကိုအသုံးချပြီးတော့လုံ့တင်ဓာတ်တွေကိုချမှတ်ဆောင်ရွက်ကြဖို့ IMF ကတိုက်တွန်းထားပါတယ်။ကမ္ဘာစီးပွားရေးအလားအလာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကစူးစီးတင်ဆက်ပေးထားပါရှင်
2016ခုနှစ်ကစခဲ့တဲ့ကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုဟာဆက်ဖြစ်နေမယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီကတဲ့နှစ်ကကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့ IMF ကခန့်မှန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကခန့်မှန်းထားတဲ့အချိန်ထဲမှာပဲအကြဘက်ကဦးတည်စေနိုင်တဲ့အန်ဒရီလည်းဖွဲ့တည်ဖြစ်ပေါ်နေတယ်လို့ IMF ခန့်မှန်းချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေလှုပ်ဆောင်ကြဖို့ရာရှိနေတဲ့အခွင့်ကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Obstfeld ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ်
။ The current cyclical upswingoffers policymakers an ideal opportunity to make longer
let's see ma thak ka thak ka atet phet pya ni da ha ye shi to tet mu po pi lo a kaung mu po pi khan na ye shi bo a long pa win ne to tet mu po phit la bo mu wara cha mat tu de twet de ke khwin kaung ma be let's see kaung mon ni de a chain kala taik khan ma mho paw da ba me khai ma le mu wara de ne let's see atet pya ni da go set to che twa nai pi lo sau yut twa nai ne a chain ni anya ri go shot cha nai ma le
လက်ရှိဆက်သွားနေတဲ့ဒုတက်မှုအတွက်အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုကြိုးစည်းပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစိုးရကစားမှာပြောထားပါတယ်။ဒါနဲ့ပတ်သက်ပြီး Mr. Obstfeld ကအလေးထားပြောသွားပါတယ်
။ Our strong message at this meeting is there's a multilateral system
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့နိုင်ငံစုံပါတဲ့စနစ်တစ်ခုရှိနေတယ်။အဲ့ဒါကိုအသုံးချပါဆိုတာပါပဲ။ပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်ပါ။အဲ့ဒါကသာအဆုံးတစ်နေ့မှာအလုံးအတွက်အကျိုးရှိပါလိမ့်မယ်။ကုန်သွယ်ရေးစစ်ပွဲတစ်ခုကနေအနိုင်ရသူဆိုတာရှိမလာနိုင်ပါဘူး
။ပြုပြင်ပြောင်းလဲရေးအစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီဟုတ်နိုင်ငံအပါအဝင်နိုင်ငံအများအပြားကမူဝါဒချမှတ်သူတွေကို IMF စီးပွားရေးပညာရှင်ချုပ်ကချီးကျူးပြောဆိုပါတယ်။တရုတ်ကောင်ဆောင်တွေဟာကျွေးမီတိုးလာတာကိုရှော့ချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာ၊ဒုတက်မှုအရေးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာတွေအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုံ့ဆော်ခဲ့ကြတယ်လို့ Obstfeld ကပြောပါတယ
်။ There are also some plans afoot to further openChina's financial sector
ရဲ့ဘဏ္ဍာငွေကြေးကဏ္ဍကိုပြပရင်းနှီးမြှုပ်နှံမှုအတွက်နောက်ထပ်ဖွင့်ပေးဖို့အစီအစဉ်တွေလည်းရှိနေပါတယ်။ဒါဟာပြည်ဆိုင်မှုတိုးပွားရေးအမြင်ကနေတမက စီးပွားရေးကိုနိုင်ငံတကာကုံတော်ရေးအဆင့်ထိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိတ်ကိုအပေါင်းလက္ခဏာဆောင်ပါတယ်ဒါဟာကမ္ဘာလုံးဆိုင်ရာကုံတော်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုံတော်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ
်လို့ဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေကိုစီးပွားရေးတိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့ IMF ကမန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ်
We don't know when the next downturn will come, but we can be sure that it will come. We have to be ready. We need to monitor.
Not today. အကြပ်ပဲဥတည်မှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါတယ်။ကျွန်တော်တို့အဆင်သင့်ဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတိမငြိမ်ဖြစ်စေမဲ့အန္တရာယ်တွေကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်တွေဟာအခုနပြောတဲ့ကြဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ
။ကမ္ဘာစီးပွားရေးခန့်မှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစီရင်ခံစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကြက်အတဲစိုက်ခဲ့ပြီးတဲ့နောက်၁၀နှစ်အကြာမှာဘဏ်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမောင်းတန်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီရင်ခံစာမှာပြောထားတယ်လို့တည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလတိုနဲ့ကာလလတ်အန္တရာယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။လွယ်ကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာယူရိုမှာတိုးတက်မှုကိုအားပေးပေမဲ့ကာလလတ်အတွက်ဆိုရင်တော့အန်ဒရယ်ရီဖွဲ့တည်ဖြစ်ပေါ်စီတယ်လို့ IMF ရဲ့ငွေကြေးနဲ့ငွေရင်းနှီးဈေးကွက်ဆိုင်ရာဌာနညွှန်ကြားရေးမှူး Tobias Adrian ကပြောပါတယ်။ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှေ့ခီးအတွက်မတိမငြိမ်ဖြစ်စေနိုင်ပြီးတိုးတက်မှုအတွက်အန်ဒရယ်ရှိလာနိုင်တယ်လို့ Mr. Adrian ကပြောပါတယ်။ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကို Mr. Adrian ကတိုက်တွန်းပါတယ
် Policy actions are needed in several areas. Central banks should continue to normalize monetary policy.
ကဏ္ဍအများပြားမှာမူဝါဒပိုင်းချမှတ်လုပ်ဆောင်ဖို့လိုအပ်နေပါတယ်ဘူပန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြတင်ပါတယ်မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီမင်းစီကမိုင်ပြုရင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်အစုံချမှတ်အကောင့်ထဲပေါ်သင့်ပါတယ်ပြုရင်ပြောင်းလဲရေးကိုနောက်ကျောင်းပြန်မှုတောင်းဆိုတာတွေကိုကြံ့ကြံ့ခံရင်ဆိုင်သင့်ပါတယ
်အားနည်းချက်၃ခုရှိနေတာကိုအီရီယန်ကထောက်ပြပါတယ်ပထမအားနည်းချက်ကစွန့်စားရတဲ့ပိုင်ဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးသတ်မှတ်တဲ့ကိစ္စပါဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စေတာပါတတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါတယ်တိတ်ကိုဆိုးရတဲ့ပြောင်းမြန်တက်ရောက်နိုင်ခြင်းအလားအလာတစ်ခုအရအန်ဒရယ်တွေကနေ၃နှစ်အတွင်းအနှုတ်လက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်ငွေဖုံးပွားမှုနှုန်းကခံမှန်းထားတာထက်ပိုးပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုးပြီးတော့မြန်မြန်ရုပ်သိမ်းလိုက်နိုင်ခြင်းရှိတယ်လို့ IMF အစိုးရကသတိပေးထားပါတယ်။အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းသတ်မှတ်ချက်တွေကိုရုပ်တရက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်ဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသာကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လိုက်တာကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်ဈေးကွက်တွေကိုအကြီးအကျယ်အထိနာစေပြီးငွေအရင်းနှီးစည်းဝင်မှုရောကြရစီဥတည်သွားစေမှာပါထွန်းသစ္စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအရောရောထွေးထွေးဖြစ်နေတယ်လို့ IMF ကပြောပါတယ်အာရှနဲ့ဥရောပကထွန်းသစ္စာဈေးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဥတည်နေပါတယ်ဒါပေမဲ့လက်တင်အမေရိကအရှေ့လယ်ပိုင်းနဲ့စာရသဲကန္နရာတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုချောချောတဲ့စီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ကိုရဲ့အတွင်းကြကြကိုရေးကိုယ်တာကိစ္စတွေကိုတောင်လွယ်လွယ်ချေရခံလို့ရနိုင်တဲ့ Facebook မှာလုံခြုံရေးဆက်တင်တွေကိုတည်တည်ချာချာရွေးချယ်ထားတင်ပါတယ် Facebook အသုံးများသူတွေအနေနဲ့ကိုရဲ့လိုအပ်ချက်ပေါ်မူတည်ပြီးဘယ်လိုလုံခြုံရေးဆက်တင်တွေလေးထားပြင်ဆင်သင့်တယ်လဲဆိုတာကိုမဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာအကြံပေးထားပါတယ်ရှင်
Apple နဲ့ FBI ပြဿနာဖြစ်တော့မှာပဲကိုသုံးနေသည်မလူမှုကွန်ရက်တွေ application တွေ gadget ပစ္စည်းတွေလုံခြုံရလားဆိုတာပြန်ပြီးတော့တွေးเสียဖြစ်လာတော့တယ်ကိုသားညုံဦးရေ
ကျွန်တော်ကတော့လုံခြုံနေအောင်လူသည်မ password တွေရော passcode တွေရောအားလုံးထားထားတာပဲဗျအ
ဲ့လိုလုပ်ထားတဲ့လုံခြုံနေတာမဟုတ်ဘူးကိုသားညုံဦးရေကျွန်တော်တို့မှအသုံးများတဲ့ Facebook မှာဒီ privacy setting တွေကိုပြန်ပြီးတော့ပြင်တော့မှာပဲအရင်တော့သတိမထားမိတဲ့အချက်တွေအများကြီးတွားတွေ့တယ်ကိုလည်းသုံးတာမဟုတ်တဲ့ application တွေကိုဖြတ်လိုက်ရတာလည်းအများကြီးပဲ
ဒါဆိုရင်ကျွန်တော်လည်းပြောပါအောင်ဗျဘယ်နေရာတွေမှာဘယ်လိုတွားပြင်ရမှာလဲ
Facebook account တွေကလုံခြုံရေးနဲ့ပတ်သက်လာလို့ရှိရင်တိတ်ပြီးတော့စိတ်မချရဘူးဆိုတာ ID ပညာရှင်တွေကအများအားသတိပေးနေတာမလားကိုဘာလုပ်လဲဘယ်သွားလဲဘာစားလဲဆိုတာအစဗမာနေလဲမိသားစုဝင်တွေကဘယ်သူတွေလဲဆိုတာ Facebook ပေါ်ကနေပြီးတော့လွယ်လွယ်သိနိုင်တယ်လေonline တခု hacker address ဆိုရင်တော့ကိုယ့်အချက်အလက်ရအောင်လုံနိုင်ဖို့ဘာမှခက်မှာမဟုတ်ဘူး။နောက်ပြီးတချို့ setting တွေကလည်းကိုလုတ်ထားပြီးသားလို့ထင်ပေမဲ့လွတ်နေတာတွေလည်းမနေဘူးရှင်။အဲဒါကြောင့်မို့လို့လူတိုင်းမဖြစ်မနေလုံတဲ့နဲ့လုံခြုံရေး setting တချို့ကိုပြောပြမယ်နော်။နံပါတ်1အနေနဲ့တော့ login alert ကိုလုတ်ထားတဲ့ရှင်
။အဲ့ဒါတော့ကျွန်တော်လည်းလုတ်ထားပါတယ်ဗျ။အခုဆိုရင်တခြားကိုသုံးနေတဲ့ account တွေထဲဝင်ခြင်းရင်ကိုယ့်ရဲ့ Facebook account နဲ့ပါချိတ်ထားလို့ရနေတော့ Facebook account ပဲဖြစ်ဖြစ်တခြား account ပဲဖြစ်ဖြစ်ဖောက်ခံရပြီဆိုလို့ရှင်တခုနဲ့တခုချိတ်ဆက်နေသမျှအကောင့်တွေအားလုံးအတွက်အနေရရှိသွားပြီ
login alert ရဲ့အားသာချက်ကဒီကိုသုံးနေကြမဟုတ်တဲ့လက်ကင်ဖုန်းတို့ tablet computer တို့ web browser တို့ကနေပြီးတော့ကိုယ့်ရဲ့ facebook ထဲကိုဝင်ဖို့ကြိုးစားရဲဆိုတာနဲ့ကိုပေးထားတဲ့ email လိပ်စာကိုလှမ်းပြီးတော့အကြောင်းကြားတယ် login alert ကိုလုတ်ထားပြီးလို့ရှိရင်တော့တစ်ဆက်တည်းလုတ်တင်တာက login approval ပဲကိုယ့်ရဲ့အကောင့်ထဲကိုဝင်ဖို့ထောက်ခံချက်ပေါ့အဲ့ဒါကို on ဆိုပြီးတော့လုတ်ထားလိုက်တဲ့ဆိုရင်စောစောကပြောသလိုကိုသုံးနေကြမဟုတ်တဲ့ပစ္စည်းကနေပြီးတော့ဝင်ဖို့လုတ်ပြီးဆိုတာနဲ့ကိုပေးထားတဲ့လက်ကင်ဖုန်းနံပါတ်စီကို Facebook ကကုတ်နံပါတ်တစ်ခု text message အနေနဲ့လှမ်းပို့တယ်အဲ့ဒီကုတ်ထဲတော့မှပဲကိုယ့်ရဲ့ account ထဲကိုဝင်လို့ရမယ
်ဒီလိုလုတ်ထားတော့ကိုယ့်ရဲ့ Facebook ကို hack လုပ်ချင်တဲ့သူတွေဆိုရင်ကိုယ့်ရဲ့လက်ကင်ဖုန်းကိုပါလူရောမဲ့သဘောဖြစ်သွားပြီ
ဟုတ်ပါတယ်ဒီ setting လုတ်တဲ့နေရာမှာ desktop computer နဲ့လက်ကင်ဖုန်းတွေကြားမှာနည်းနည်းတော့ကွဲပါတယ်မြန်မာနိုင်ငံက Facebook သုံးကြသူအများစုကဒီလက်ကင်ဖုန်းတွေ tablet computer တွေဘောကနေသုံးကြတာများတော့အဲ့ဒီအပေါ်မှာပဲအဓိကထားပြီးတော့ပြောပါစေဖုန်းပေါ်မှာရှိတဲ့ဒီ Facebook application ကနေတဆင့်ကိုယ့်ရဲ့ Facebook စာမျက်နှာကိုဖွင့်လိုက်ပြီးဆိုတာနဲ့အောက်ဆုံးညာဘက်တောင်မှာ more ဆိုပြီးတော့မှအတန်းလေးသုံးတန်းကိုတွေ့ပါလိမ့်မယ်အဲ့ဒါကိုနှိပ်လိုက်လို့ရှိရင် setting တို့ privacy shortcuts တို့ဆိုတာတွေပေါ်လာပါလိမ့်မယ်ကျွန်တော်ပြောမယ်ဒီလုံခြုံရေး setting အားလုံးကလည်းအဲ့ဒီ privacy shortcuts ဆိုတဲ့အောက်မှာရှိပါတယ် privacy shortcuts ထဲကိုဝင်လိုက်ပြီးဆိုတာနဲ့ more settings ဆိုတာကိုတွေးပါလိမ့်မယ်စောစောကပြောတဲ့ login နဲ့ပတ်သက်တဲ့ alert တို့ approval တို့ကအဲ့ဒီ security ဆိုတာထဲမှာရှိပါတယ
် desktop computer သုံးတဲ့သူတွေအတွက်ဆိုရင်တော့ကိုယ့် account ရဲ့ညာဘက်အပေါ်လေးကတော့ကလောက်ပုံလေးကိုနှိပ်လိုက်ပြီးတော့လိုချင်သလိုပြောင်းလို့ပြင်လို့ရပါတယ
်အဲ့ဒီမှာဒီလူတိုင်းလုံတဲ့တဲ့နောက်တစ်ချက်ကကိုယ့်ရဲ့ Facebook account ထဲကနေပြီးတော့တဆင့်ရောက်နေတဲ့ app တွေ plugin တွေကိုရှင်းပြဖို့ပါအဲ့ဒါတိတ်ကိုအရေးကြီးပါတယ်အဲ့ဒါတွေကနေပြီးတော့ကို့ account အချက်အလက်တွေကို့အကြောင်းတွေကိုလွယ်လွယ်လေးခြေရခံနိုင်ယူနိုင်ပါတယ်အဲ့ဒါကြောင့်မို့လို့ဒီကိုမသုံးတဲ့ app မှန်သမျှကိုဖျက်ပစ်တာအကောင်းဆုံးပါပဲစစောကပြောတဲ့ privacy shortcuts ထဲက more settings ဆိုတာကိုဖွင့်လိုက်လို့ရှိရင် app ဆိုတာတွေ့ပါလိမ့်မယ်အဲ့ဒီမှာလဲ app တွေကတဆင့်ကို့အကြောင်းတွေဘလို့ယူတယ်ဆိုတာကိုတည်တည်ချာချာရှင်းပြထားပါတယ်ကိုကဒီ app ကိုအခုသုံးမနေလို့လုံခြုံပြီလို့မထင်လိုက်ပါနဲ့ကိုမသုံးပေမဲ့လည်းကိုရဲ့အချက်အလက်တွေကိုသူကတော့ယူနေမှာပဲအဲ့ဒါကတော့ကျွန်တော်ကိုယ်တိုင်ကိုတွေ့ပဲရှင်ဘယ်တော့နေရရောက်နေမှမသိတဲ့ app တွေတလောကမှာဖျက်ပစ်လိုက်ရတာတပုံကြီးပဲ
လူအများစုသုံးနေကြတာက game app တွေပြသူများကကစားပါဆိုပြီးတော့တောင်းဆိုလာလို့ကိုကတေးချာချာမသိပဲဖြန့်ချိမိလိုက်လို့ရှင်အဲ့ဒါကကို့ထဲဝင်သွားပြီနောက်ထပ်မသုံးလို့မရှိတော့ဘူးထင်နေလို့မရပါဘူ
းကို့ထဲရောက်နေတာလည်းမဟုတ်သေးဘူးရှင်ကိုယ့်ရဲ့ friend စရင်းထဲမှာရှိတဲ့သူတွေသုံးသမျှ app တွေကနေတဆင့်လဲကိုယ့်စီရအချက်လက်တွေကိုယူလို့ရတယ်။အဲ့ဒါမျိုးမယူနိုင်အောင်လှုပ်ထားဖို့ကလည်းအရေးကြီးပါတယ်။ဘလို့လုပ်ရမလဲဆိုရင်တော့ဆော့ဆော့ကပြောသလိုပဲဒီလုံခြုံရေး setting အောက်က app ဆိုတဲ့အထဲကိုဝင်ပြီးတော့မှကိုလိုသလိုပြင်လို့ပြောင်းလို့ရပါတယ်။ Facebook ရှင်းပြရေးပြထားတာတွေကိုတည်တည်ချာချာဖတ်ကြည့်ပါ။ကိုကဘလို့ app မျိုးကိုခွင့်ပြုစေခြင်းတလဲ။ကိုယ့်ရဲ့ဘလို့အချက်လက်တွေကိုမျှဝေစေခြင်းတလဲ။ကိုဖြစ်စေခြင်းတလို့ပြင်လို့ရပါတယ်။
web browser နဲ့ facebook ဝင်ကြည့်တဲ့သူတွေဆိုရင်တော့ privacy check လုပ်ပြီးတော့ရှင်းပြလို့ရပါတယ်။ app တွေကိုယ်တည်းလုံးဝမရောက်လာစေချင်ဘူးဆိုရင်တော့ app setting မှာ disable လုပ်ပစ်လိုက်လို့ရတယ်မဟုတ်လားမဆင်းမြတ်မို့
။ရတယ်ရှင်။ apps websites and plugins ဆိုတဲ့အောက်မှာ disable platform ဆိုတာကိုနှိပ်လိုက်ရုံပါပဲ။ဒါပေမဲ့အဲ့လိုလုပ်လိုက်ရင်တော့ကို facebook account နဲ့ဘယ် app နဲ့မှချိတ်ဆက်တော့မှာမဟုတ်ဘူး။အဲ့တော့ကိုက instagram မှာတင်ထားတဲ့ဓာတ်ပုံကို facebook မှာ share လုပ်ချင်တယ်ဆိုပါတော့အဲ့လိုမျိုးဆိုလို့ရှိရင်ကို Facebook ပေါ်မှာတွားပြီးတော့ပေါ်တော့မှာမဟုတ်ဘူးကိုသားညုံဦးရဲ့အဲ့ဒါကြောင့်မို့လို့ privacy setting တစ်ခုချင်းစီကိုအသေးချာဖတ်ပြီးတော့ကိုကဘယ်လိုဖြစ်စေချင်တယ်လဲဆိုတာကိုရွေးသိနေလို့ပြောတာပါအ
app လိုပဲကြော်ညာတွေကိုလည်းတားလို့ရတယ်မဟုတ်လားဗျဒီ account ပိုင်ရှင်တွေရဲ့အချက်လက်တွေကို Facebook ကကြော်ညာတွေအတွက်သုံးချတယ်ဆိုတာနာမည်ကြော်တယ်မဟုတ်လားမဆွေမြတ်မွေ
ကိုဝင်ကြည့်ဘူးတဲ့ website တွေကုန်ပစ္စည်းတွေကိုအခြေခံပြီးတော့မှကိုယ့်ရဲ့ Facebook စာမျက်နှာပေါ်မှာကြော်ညာတွေပေါ်ပေါ်လာတာသတိထားပြီးကြမယ်ထင်ပါတယ်အဲ့ဒါမျိုးတွေမပေါ်အောင်ရောနောက်ကိုသွားဘူးတဲ့နေရာစားဘူးတဲ့နေရာတွေနဲ့ပတ်သက်တဲ့ကြော်ညာတွေမှာသူလဲသွားထားဘူးပါတယ်စားထားဘူးပါတယ်ဆိုတာမျိုးကိုယ့်ရဲ့နာမည်မပြတ်အောင်မှ @ ဆိုတဲ့အောက်မှာကြော်ညာနဲ့ပတ်သက်တဲ့ setting တွေကိုပြင်လို့ရတယ်ရှင
် Facebook သုံးရတာကောင်းကျိုးတွေများသလိုကိုယ့်ရဲ့ကိုယ်ရေးအချက်လက်လုံခြုံရေးပိုင်းတွေအတွက်လည်းတော်တော်လေးအန္တရာယ်များတာပဲမဆွေမြတ်မွေprivacy setting တွေကအများကြီးပဲတခုချင်းစီကိုအသေးစိတ်ဖတ်ပြီးတော့ like ပြင်ရတော့မလို့တော့ဖြစ်နေ
ဖြစ်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့ကိုသားညုံရဲ့ဒါပေမဲ့စောစောကပြောခဲ့တဲ့အချက်တွေကတော့ဒီကိုတတိမပြုတ်မိပဲနဲ့ကို့မှတ်တမ်းတွေကိုယူနိုင်ဖို့ခွင့်ပေးထားသလိုဖြစ်နေတဲ့အချက်တွေလေအဲဒါကြောင့်မို့လို့ဒီကိစ္စတွေကိုတော့မဖြစ်မနေကြက်ကြက်မမတ်လှုပ်ထားသင့်တယ်လို့ထင်နေရှင်သူများရဲ့တင်နာတွေကိုကိုကမမြင်ချင်ဘူးဆိုလို့ရှင်ကန့်သက်ထားလို့ရတယ်လို့မျိုးသူများတင်တဲ့ video post တွေကိုယ့်ရဲ့ timeline ပေါ်မှာအလိုအလျောက်မပြတ်အောင်လည်းလုပ်လို့ရပါတယ်။ဒီ Android phone တွေမှာ app setting တွေက auto play ဆိုတာကိုတွားပြီးတော့ပြင်လို့ရတယ်။ iPhone တွေဆိုရင်တော့ Facebook လုံခြုံရေး setting တွေက videos and photos ဆိုတဲ့နေရာမှာတွားပြင်လို့ရပါတယ်။အဲ့ဒီမှာ phone data ကိုသုံးမလား၊ wifi ကိုသုံးမလားဆိုတာကိုလည်းရွေးချယ်လို့ရတာမို့လို့ phone data usage ကုန်သွားတာကိုလည်းတက်တာတွားစီပါဖြစ်ပါတယ်ရှင်။
မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပြီးတဲ့နောက်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်ဒီလက်မှာတော့ဘောလိဝုဒ်ကနာမည်ကျော်မင်းသားတစ်ယောက်ဘာကြောင့်အမှုချခံရပါလဲသူရဲ့အမှုအခြေအနေဘယ်လိုရှိပါလဲဆိုတာသိရပါမယ်ပြီးတော့ဆွီဒင်နိုင်ငံကကဘာကျော် DJ ဘာကြောင့်နဲ့များဆုံးပါသွားရတာပါလဲဒီလိုမျိုးကဘာတလောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ဘောလိဝုဒ်ရုပ်ရှင်လောကမှာအရင်နာမည်ကြီးတဲ့မင်းသားဆယ်မာခန်ဟာတားမြစ်ထားတဲ့ရှားပါတော်ရိုင်းတရိတ်ဆန်တွေကိုဖမ်းဆီးတပ်ဖြတ်မှုနဲ့အေပြီလ5ရက်နေ့ကတရားရုံးကထောင်ထဲ5နှစ်ချလိုက်ပြီးတဲ့နောက်တရက်အကြာအေပြီလ9ရက်နေ့မှာတော့အာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။သူကနာမည်ကြီးမင်းသားဖြစ်တာမလို့ဘောလိဝုဒ်ရုပ်ရှင်လောကရောကဘာတဝမ်းကသူ့ရဲ့ပရိသတ်တွေရောသူ့ရဲ့အမှုကိုစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။သူကအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီလဲဆိုရောသူ့ရဲ့ပရိသတ်တွေကအိန္ဒိယနိုင်ငံအနောက်မြောက်ပိုင်းရာဂျစ်တန်ပြည်နယ်ဂျော့ဖူးမြို့ကတရားရုံးအပြင်မှာနောက်ပြီးတော့မွန်ဘိုင်းကသူ့ရဲ့နေအိမ်အပြင်တို့မှာဝမ်းသာတဲ့အထိမ်းအမှတ်နဲ့ဗျာဒိုတွေပစ်ဖောက်ခဲ့ကြပါတယ်။သူကရှားပါအိန္ဒိယပြောင်တကောင်ကို1998ခုနှစ်တုန်းကတပ်ဖြတ်ခဲ့မှုနဲ့အိန္ဒိယနိုင်ငံရဲ့တော်ရိုင်းတရိတ်ဆန်ကာကွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်ပါတယ်။အေဗီလာ20ရင်းနှစ်ကပဲတည်ဆုံသွားခဲ့တဲ့ကဘာကျော် DJ FHC ကိုအောက်မေ့ကွန်ပျူတာအနေနဲ့သူ့ရဲ့နိုင်ငံဖြစ်တဲ့ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကဖျားကြောင်မှာခေါင်းလောင်းတွေထိုးခဲ့ကြပါတယ်။နာမည်ရင်း Tin Buckling ကြီးပြင်းခဲ့တဲ့ Stockholm မြို့တော်ရဲ့မြို့လေဖျားကြောင်ကပေ250ကျော်မြင့်တဲ့ Oscar မျှော်စင်ကနေပြီးတော့ Avicii ရဲ့နာမည်ကျော်သချင်းဖြစ်တဲ့ Wake Me Up ကျွန်တော်ကိုနှုတ်ပါဆိုတဲ့ဒီသချင်းဒီလုံးကိုခေါင်းလောင်းထိုးခဲ့တာပါ။အဲ့ဒါ electronic အကဂီတာမှာနာမည်အကြီးဆုံးအနုပညာရှင်တဦးဖြစ်တဲ့ Avicii ဟာ Oman နိုင်ငံ Muscat မြို့တော်မှာတည်ဆုံနေရကိုတွေ့ရကြောင်းသူရဲ့ပြောရေးဆိုခွင့်ရှိသူကပထမသတင်းထုတ်ပြန်လိုက်ပါတယ်။အသက်28နှစ်အရွယ်မှာတည်ဆုံတာဖြစ်ပြီးတော့ Oman ရဲဌာနဘက်ကထွက်လာတဲ့သတင်းတွေအရသူတည်ဆုံမှုဟာသွေးရသားရတည်ဆုံမှုဖြစ်တယ်လို့ပထမပိုင်းမှာဖော်ပြနေပါတယ်။သူဆုံးမသွားပြီးတော့ရဲအနေငယ်ကြားတဲ့အခါမှာတော့သူရဲ့မိသားစုကသူဟာသူ့ဘာသူတက်တည်သွားခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။အခုဖျားเจ้าကတော့သူ့ရဲ့တခြင်းကိုမွန်းတဲ့အချိန်တိုင်းမှာတနင်္လာကနေပြီးတော့တောက်ကြနေ့အထိတပတ်လုံးခေါင်းလောင်းထိုးခဲ့ပြီးတော့သူရဲ့ website စာမျက်နှာမှာလဲ rest in peace ငြိမ်းချမ်းရမှာအနားယူပါလို့ပြောထားပါတယ်။သူက wake me up ဆိုတဲ့တခြင်းနဲ့2013ခုနှစ် billboard အကောင်းဆုံးတေးတပြား200ဆင်းမှာနံပါတ်၄ချိန်တာပါ။ Forbes magazine ကပြုစုတဲ့ဝင်ငွေအကောင်းဆုံး DJ ဆင်းမှာလဲမကြာခဏဖော်ပြခင်ရပြီးတော့သူအရင်အောင်မြင်နေတဲ့အချိန်2016မှာတော့သူ့ရဲ့ပွဲမှာလိုက်ပြောဖြောပြတာကိုနားတော့မယ်လို့ပြောခဲ့ပါတယ်။သူရဲ့ကျဲမကြီးကြောင့်အနားယူရတယ်လို့ပြောပြီးတော့အရင်ကအရက်အရန်တောက်ခဲ့တဲ့အချိန်နဲ့သူ့ရဲ့ကိုယ်ထဲမှာယောဂါတွေတော်တော်များနေခဲ့တာပါသူ့နာမည်နဲ့ပတ်သက်ပြီးတော့ Avicii ဆိုတဲ့သူ့ရဲ့နာမည်နဲ့ပတ်သက်ပြီးတော့စိတ်ဝင်စားစရာပြောရမယ်ဆိုရင်တော့သူ့ရဲ့နာမည်က Avicii ပါဠိလိုဆိုရင်တော့ဗုဒ္ဓဘာသာအရအဝီစီးလို့အဓိပ္ပာယ်ရတယ်လို့သူကိုယ်တိုင်ပြောထားခဲ့ပူတာပါ
အဝီဇီလိုသူကိုယ်တိုင်နာမည်ရွေးချယ်ခဲ့တဲ့ FHT သူမဆုံးရင်ရက်ပိုင်းကပဲ Billboard Guitar စုအတွက်တစ်ကြိုရွေးခင်ထားတဲ့စီးမားလဲသူရဲ့တေးတပြားပါခဲ့ပါလိမ့်ရှင
် Hey y'all friend I got to tell you something
ရောင်းတဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
တနကြော်ရဲ့တက်တန်ရောင်သတင်းလှကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ်ဒီတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ကဦးလင်းအောင်ပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်အရင်ပြောရမယ်ဆိုရင်တော့နိုင်ငံတစ်ခုတိုင်းပြည်တစ်ခုကြောင်းလဲဖို့ဆိုတာကအဲ့ဒီနိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်အပေါ်မှာလည်းမူတည်တယ်လို့အဲ့ဒီနိုင်ငံတွင်းမှာနေထိုင်တဲ့တိုင်းသူပြည်သားတွေအပေါ်မှာလည်းစိတ်ပိုင်းဆိုင်ရာနဲ့သူရဲ့ကိုယ်တွေ့လောက်ကန်လိုက်နာကျင့်ကြံတဲ့အပိုင်းတွေပေါ်မှာအများကြီးမူတည်မယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့သမ္မတဟောင်းဖြစ်တဲ့ဘာရက်အိုဘားမားရဲ့သမီးပေါ့နော်သူပါရဲဥပမာသမရတာဝန်ယူနေတဲ့အချိန်မှာသူ့သမီးကိုသူ့ကြောင်းကနေပြီးတော့သားတောက်ဆိုင်တစ်ခုကိုကြောင်းကနေပြီးတော့ဒီလှုပ်အားပေးပုံစံမျိုးဆွတ်လိုက်တဲ့ခါမှာအဲဒီသားတောက်ဆိုင်တစ်ခုမှာသူ့သမီးရောက်သွားတဲ့အချိန်မှာသားတောက်ဆိုင်မှာသူ့သမီးကိုဒီကရှာနဲ့ပတ်သက်ပြီးအလုံးနဲ့ပတ်သက်ပြီးတော့ကြတဲ့လူကလွယ်ပြီးတော့ကြံတဲ့လူတွေကဘာမှသူ့သမရရဲ့သမီးဆိုပြီးတော့ကူညီတာတွေကိုပို့ပြီးတော့လောက်သေးတာတွေတွားပြီးတော့ရန်ကာရောတက်တောင်တို့မိငါတို့ပဲကုလုံးမယ်ဆိုတော့သဘောမျိုးတွေနဲ့ခေါင်းစက်တွေမရတာတွေခရတာတွေမရှိပဲနဲ့သူ့လောက်ကိုသူတို့ရဲ့ဂျူတီလောက်ကိုသူတို့လောက်ပြီးတော့အားလုံးကကိုမနကိုကိုတာဝန်နဲ့ကိုယူကြတယ်ပေါ့အဲလိုပဲကျွန်တော်အခုမြင်နေတာကျွန်တော်တို့နိုင်ငံအတွင်းမှာဖြစ်နေတာကဘာတွေဖြစ်နေလဲဆိုတော့ကျွန်တော်အားလုံးကိုတော့မဆိုလိုဘူးပေါ့နော်တော်တော်များများကတယောက်နဲ့တယောက်ကိုတွေ့တယ်ဆက်ဆံမယ်ဆိုလို့စီရင်ပြောဆိုမယ်ပေါင်းသင်းမယ်လောက်ကင်မယ်ဆိုလို့စီရင်အဲ့ဒီလူကဘယ်လူကြီးရဲ့သားကွာဘယ်တတိယသားဘယ်ဘူကျုပ်ရဲ့သားဘဒူတူဘဒူနဲ့ပတ်သက်တယ်ဘယ်ရက်ွက်မှနေတာကွာဥပမာအဖြစ်ပြောရမဆိုရင်တော့ခြေတောင်ဂျာလန်တို့ဝင်းနာမီယာတို့တီလန်တို့အစသဖြင့်ပေါ့ဗျာပိုင်ဆိုင်မှုကိုကြည့်ပြီးတော့အဲ့ဒီလူကိုလူကုန်တန်တိုင်းဝိုင်းနေလို့သတ်မှတ်ပြီးတော့အဲ့ဒီလူကုန်တန်တိုင်းဝိုင်းတဲ့လူနဲ့တောရွာလေးကဖနာစုပ်လေးစီးပြီးတော့မပြည့်စုံတဲ့လူတယောက်ကိုဆက်ဆံတဲ့အခါမှာကွာခြားမှုတွေတော်တော်များများရှိနေသေးတယ်လို့ကျွန်တော်အနေနဲ့မြင်နေတွေ့နေပါသေးတယ်။ဒါမျိုးတွေကတကယ်တော့နိုင်ငံတကာမှာကျုပ်ပိုင်ဆိုင်ရာတွေဘလောက်ကြီးပဲတိုးတက်တိုးတက်စိတ်ပိုင်ဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲ။အခုနောက်ဖြစ်တဲ့နာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလှုပ်အားပေးတော့ပြီးတဲ့ချိန်မှာတာဝန်ကျတဲ့လူကလွယ်လို့ကြံတဲ့လူတွေအားလုံးကကိုယ့်လှုပ်ကိုယ်လှုပ်ပြီးတော့ပုံမှန်တိုင်းပဲကိုယ့်ဂျူတီကိုယူပြီးတော့အားလုံးပြီးပြီးသွားအောင်လှုပ်တဲ့ပုံစံမျိုးကိုကျွန်တော်တို့မြန်မာနိုင်ငံမှာလည်းလူတွေရဲ့စိတ်ထဲမှာချင်းချင်းပြောမယ်ဆိုလို့ဆိုရင်သူ့ရဲ့ပိုင်ဆိုင်မှု background ဂုဏ်ပဒနာအချိန်အဝါတွေမကြည့်ပဲနဲ့ဖားရတဲ့အကျင့်တွေထောက်ပြီးတော့ကိုယ့်ရဲ့ပုံမှန်လောက်ရမဲ့ဂျူတီကိုကိုယ့်ရဲ့တာဝန်တစ်ခုကိုယ့်ရဲ့သမိုင်းပြည့်အခြေအနေတစ်ခုကိုအားလုံးတာဝန်ကြီးကြီးလောက်ရမဲ့ဆိုလို့ဆိုရင်ဒီနိုင်ငံကကျုပ်ပိုင်းဆိုင်ရာတိုးတက်မှုမဟုတ်ဘဲနဲ့စိတ်ပိုင်းဆိုင်ရာရောအဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးတိုးတက်လာနိုင်တယ်ဘယ်တော့မှနောက်မကျဘူးအမြန်ဆုံးပြုပြင်ပြောင်းလဲသွားမှုကအခြေအဟုန်နဲ့ပြည့်တက်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုမနက်ပိုင်းအင်္ဂါညတိုက်ရိုက်လေးလိုက် VOA American တာရဲ့တင်းလာနေညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA ရဲ့တင်းလာနေညဘက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 5885တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်။မနေ့ပိုင်းအင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့စီးပွားရေးနဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဗူးမြို့မှာအထေကံဘုံနှလုံးဖောက်ခွဲခဲ့တာကြောင့်သတင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါ့အပြင်သတင်းတောက်5ဦးနဲ့နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကပြောပါတယ်။INDS ယောဂါကိုတိုက်ဖြတ်နေတဲ့ကုလသမဂ္ဂအေဂျင်စီ UNAIDS ကထိတ်တန့်အရာရှိတဦးနဲ့ပတ်သက်တဲ့လိင်ပိုင်းဆိုင်ရာစောက်ကားမှုမှာတိုင်ကြားချက်အစ်စ်တွေထပ်မံလက်ခံရရှိတဲ့အတွက်ဒီကိစ္စကိုပြန်လည်စုံစမ်းစစ်ဆေးနေပါတယ်။2015ခုနှစ်ကဘန်ကောက်မြို့ဟိုတယ်တစ်ခုမှာတဲခုံနေတော့အစ်စ်နေဝန်ထမ်းတဦးပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်စောက်ကားခဲ့တဲ့ဆိုတဲ့ဒုတိယအမှုဆောင်ချုပ် Louis Lawrence ရဲ့အမှုကိုပြန်လည်စုံစမ်းစစ်ဆေးသွားမယ်လို့ UNAIDS ကပြောပါတယ်။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကျင်တဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပကတွေကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာတောင်းဆန်းစုကျင်တဲ့တွေ့ဆုံစဉ်မှာရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။15ရောက်ပါတဲ့ဒီကုလသမဂ္ဂလူညွန့်ရေးကောင်စီအဖွဲ့ဟာဒီကနေ့ညနေပိုင်းမှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းအချိန်အတန်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မနေ့ပြန်မှာတော့သူတို့ဟာမောင်တော်မျိုးကိုနေချင်းပြန်ခီးသွားအောင်မှာဖြစ်ပြီးမြန်မာနိုင်ငံကမနေ့ပြန်မှာမပြန်ခင်သတင်းသာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာဆန်နှုံးမီရဲတပ်ဖွဲ့တွေအဖြစ်ပြောင်းလဲရေးယူရိုတန်း30အကုန်ကျခံသင်တန်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကခုခံကာကွယ်ပြောကြားပါတယ်။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစီခဲ့တာပါလို့တရားလိုပြတဲ့တရားဝင်တူကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ
်။2018ခုနှစ်ဧပြီလ30ရက်တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုံမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Quiet Sound ရဲ့ဖြစ်ပါတယ်ရှင်။ VOA American တရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.